ထိုင်းနိုင်ငံကိုမြန်မာနိုင်ငံသားရေးဝန်ကြီးလည်းဖြစ်နိုင်ငံတော်၏အကြံပေးပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါက်ဆန်းစုကြည်အခုလနောက်ပိုင်းတရားဝင်လာရောက်လည်ပတ်တဲ့အခါမြန်မာနိုင်ငံရဲ့အမျိုးသားညီညွတ်ရေးရေးလုပ်ငန်းစဉ်တွေမှာထိုင်းအစိုးရကပါဝင်ဆောင်ရွက်လိုတဲ့အကြောင်းပြောကြားဖို့ရှိတယ်လို့မေလ31ရက်နေ့ကကျင်းပတဲ့အစိုးရဝန်ကြီးအဖွဲ့ CEO ဘွယ်အပြီးထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာကပြောကြားလိုက်ပါတယ်မြန်မာအစိုးရကိုကူညီပေးဖို့လူအတော်များများကသူ့ကိုတောင်းဆိုခဲ့တဲ့အကြောင်းဒါကြောင့်လည်းမြန်မာနိုင်ငံရဲ့အမျိုးသားညီညွတ်ရေးလုပ်ငန်းတွေမှာသူ့အနေနဲ့ကူညီဆောင်ရွက်ပေးသွားမှာဖြစ်ကြောင်းထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာကပြောပါတယ်ဒေါက်တာဆန်းစုကြည်ထိုင်းနိုင်ငံကိုလာမယ့်ဇွန်လ23ရက်နေ့မှာတွားရောက်မှာဖြစ်ကြောင်းနိုင်ငံတော်သမ္မတရုံးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဦးစော်ထေးက VOA ကိုအတည်ပြုပြောကြားထားပြီးဖြစ်ပါတယ်။ဒါပေမဲ့သမ္မတဦးထင်ကျော်ပါလိုက်ပါခြင်းရှိမရှိဆိုတာနဲ့ခီးစဉ်အတွင်ဘာလို့ဆွေးနွေးကြမယ်ဆိုတဲ့အသေးစိတ်တွေကိုတော့ပြောကြားခဲ့ခြင်းမရှိပါဘူး။မြန်မာအစိုးရကဘင်္ဂါလီလို့ခေါ်တဲ့ရိုဟင်ဂျာတွေရွှေ့ပြောင်းနေထိုင်သူတွေအကြီးရေးအပါအဝင်အကြောင်းအရာတော်များများကိုဆွေးနွေးဖို့စီစဉ်ထားကြောင်းထိုင်းဝန်ကြီးချုပ်ကပြောပါတယ်ဒါပေမဲ့ရုရှားအာဆီယံထိပ်သီးဆွေးနွေးပွဲအတွင်းသမ္မတဦးထင်ကျော်နဲ့တွေ့ဆုံခဲ့တဲ့ဝန်ကြီးချုပ်ပရာယုတ်ချန်အိုချာကထိုင်းနိုင်ငံကိုသမ္မတဦးထင်ကျော်လာရောက်မယ်လို့သတင်းတောက်တွေကိုပြောကြားခဲ့ပါတယ်ထိုင်းနိုင်ငံအနေနဲ့မြန်မာနိုင်ငံကညီညွတ်ရေးလုပ်ငန်းစဉ်တွေမှာပါဝင်လိုကြောင်းတရားဝင်ထုတ်ဖော်ပြောဆိုခဲ့ပါတယ်ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာရဲ့အထူးကိုယ်စားလှယ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒွန်ပရာမုတ်ဝိဒ်နိုင်ဟာမေလဒုတိယပတ်အတွင်းမြန်မာနိုင်ငံကိုလာရောက်ဆင်နှုန်းကလည်းတောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပါတယ်ဒီတော့တွင် NLD အစိုးရကအသစ်ဖွဲ့စည်းလိုက်တဲ့ပြည်ထောင်စုညီညွတ်ရေးညီလာခံ21ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီနဲ့တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC တို့ဟာထိုင်းနိုင်ငံချင်းမိုင်မြို့မှာဇွန်လ3ရက်နေ့မှာတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်